ကျက်သွန်ဒီကုန်တွေတွေဘာတွေရင်ဆိုင်နေရတယ်လဲဆိုတာကိုကြည့်ရအောင်ပါမြန်မာနိုင်ငံအတွက်ကျက်သွန်ဒီတွေတင်ဆောင်လာတဲ့ကုန်ကား1000ကျော်ဟာတရုတ်နယ်စပ်မှာဝင်ခွင့်မရဘဲလမ်းနဲ့ချီစောင့်ဆိုင်းခဲ့ရတာကြောင့်ပျက်စီးဆုံးရှုံးနေတာမျိုးတွေကြုံနေရတယ်လို့ကုန်တွေတွေကပြောပါတယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးထွက်ကုန်အဓိကတင်ပို့နေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပြီးတရုတ်နိုင်ငံနယ်စပ်မှာကာယောဂထိန်းချုပ်မှုအတွက်ကန့်သတ်မှုတွေကြောင့်အခုလိုဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
တရုတ်နိုင်ငံကိုတင်ပို့ဖို့မူဆယ်နယ်ဆက်ကကိုရောင်တွေထဲမှာလောင်သားတဲ့ပြည်တွင်းကျက်သွန်တွေဟာအချိန်ကြာလာတာနဲ့အမျှပျက်စီးမှုတွေရှိပြီးဆုံးရှုံးမှုများခဲ့ကြောင်းကုန်တွေကပြောပါတယ်တရုတ်ကကယောကအကြောင်းပြပြီးနှစ်နိုင်ငံနယ်ဆက်ကုန်တွေရေးကိုလမ်းနဲ့ချီပိတ်ထားခဲ့တာပါအခုကြံစင်ကြော့ဂိတ်ကိုအကန့်အသတ်နဲ့ပြန်ဖွင့်ပေးတယ်ဆိုပေမဲ့လည်းအပင်ပေါက်နေတဲ့ကျက်သွန်တွေကိုတရုတ်ဘက်ကဝယ်ဖို့မဖြစ်နိုင်ပါဘူ
းအကုန်လုံးကဘယ်တော့မှမနေရဘူးအဲ့မှာချီချောင်းလေးရတော့ရောက်တာအကုန်လုံးရှုံးနေ။ဟိုမှာထားတဲ့လူလည်းကုန်တာပဲဒီမှာတဲတဲ့လူလည်းကုန်တာပဲ။လုံးဝမမြင်ဘူး
။မြန်မာနိုင်ငံစားဖို့ကြောင့်တင်းနဲ့စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသိဉာဏ်ဥက္ကဋ္ဌဦးခင်ဟန်ပြောသွားတာပါ။ဈေးရမယ့်အချိန်ကိုစောင့်ရင်ပြည်ရင်းကလက်ကျန်ကျက်သွန်တွေလည်းအပင်တွေပေါက်ပြီးအများအပြားပျက်စီးနေပါတယ်။အစ်စ်တွေကလည်းပခုတ်ကူတမျိုးထဲမှာတည်းပိတ်တဲ့ချိန်တောင်းနဲ့ချီပြီးပုံနေလို့ဈေးလည်းတောက်လျှောက်ကျနေတာပါ။တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ကျက်သွန်တွေစိုက်ပျိုးသူတွေကုန်တွေတွေပုဂ္ဂိုလ်သမားတွေရဲ့အခုနှစ်ဆုံးရှုံးမှုပမာဏကတော့ကျပ်ငွေ3,000တောင်းနဲ့ချိနိုင်တယ်လို့လည်းသူကဆက်ပြီးပြောပါတယ်။အ
များကြီးဆုံးရှုံးသွားမှာ3,000ချိပြီးတော့သွားမှာအလုံးပေါင်းပေါ့တယောက်တည်းမဟုတ်ဘူးပေါ့ဘိုလ်လူ100ရှုံးဒီလူ200ရှုံးဘိုလ်လူ1000ရှုံးဒီလူ900ရှုံးနဲ့အလား3,000ချိသွားမှာအကုန်လုံးဖြစ်နေတော့ဆိုတော့လူကပဲတောင်းနေရတာပစ္စည်းကမတောင်းတော့ဘူးဘိုလ်လုံးပြည်အစ်စ်တာကွန်လာတော့အဟောင်းပူဆိုးတာပေါ့အပင်မပေါက်တဲ့အုံတစ်လုံးမှမပါဘူးရန်ကုန်မှာအပင်တွေပေါက်ကျောင်းလို့ရန်ခက်ပါဘူးကျုပ်ကြီးသွားလို့လည်းမရတော့ဘူး။ဟိုရောက်နေစောက်ပြန်ပါ။
တရုတ်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုကျက်သွန်ပုံမှန်တင်ပို့နေတဲ့ကုမ္ပဏီတွေကလည်းအခုနှစ်ထဲမှာတောင်းသူတွေစီကိုမဆက်သွယ်ကြပါဘူး။အခုတော့ဈေးရအချိန်ကိုမျှော်ရင်းလက်ထဲမှာပျက်စီးလာတဲ့ကျက်သွန်ကိုရတဲ့ဈေးနဲ့ရောင်းဖို့ပဲတောင်းသူတွေကဆုံးဖြတ်ထားကြအောင်။သခိုင်းတိုင်းရွှေဘုံမျိုးကတောင်းသူတို့က VOA ကိုပြောပါရတယ်
။ခါတိုင်းတည်းကကျက်သွန်ဈေးရမရှိဘူးပေါ့နော်။တောင်းသူတွေလောက်တဲ့ဟိုသူတို့လောက်တဲ့လောက်သေးတဲ့အခုကျက်သွန်ဟာဟိုအရှုံးပတ်မှာရောက်နေရဲ့လေ။သူကအဲ့ကြတော့သူတို့ရတာနဲ့ပြန်မကားပြီးတော့ကျက်ရောင်းမနဲ့ထားတယ်ကိုတကယ်တမ်းဝယ်လက်ကလည်းမရှိဘူးအဲ့လိုမျိုးဖြစ်နေခင်ဗျာဒီနောက်ထပ်ကျက်တော့ယာလီကထပ်ပြီးရောက်လာပြီပေါ့နော်အခုဆိုရင်သူတို့လက်ထဲမှာပဲကျက်တော့နေရကိုဆုံးရှုံးမှုရရှိတဲ့ခါတိုင်းနေ့တွေဆိုရင်ပုံမှန်ပဲသူတို့ပေါက်ရပေါက်စီးသူတို့ရောင်းပါတယ်
ပြည်တွင်းကကျက်သွန်တွေကိုအိန္ဒိယတရုတ်နိုင်ငံကိုအများဆုံးတင်ပို့တာဖြစ်ပြီးထိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နဲ့မလေးရှားနိုင်ငံကိုလည်းတင်ပို့ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်နယ်စပ်ဂိတ်တွေကန့်သတ်တဲ့အတွက်အခုနှစ်ထဲမှာကျက်သွန်တွေပြည်ပတင်ပို့တာညှော်နေသွားတယ်လို့မြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။